Pennsylvania ပြည်နယ်ကဂျူးဖျားကြောင့်မှလူပေါင်း၁၀ဦးအသက်ခံရတာနဲ့သမ္မတ Trump ကိုထောက်ခံသူကသမ္မတကိုဝေဖန်သူတွေစီကိုဖောက်ခွဲပစ္စည်းတွေပါတဲ့ parcel ဘုံတွေပေးပို့ခဲ့တယ်ဆိုတော့ဆက်ဆဲထားဖို့နဲ့ပတ်သက်ပြီးနိုင်ငံတွင်းမှာအမြင့်ဒေါ်လာတွေပို့ပြီးထွက်လာအောင်တရင်းမီဒီယာတွေကရေးသားလှုပ်ဆောင်နေတယ်လို့သမ္မတ Donald Trump ကတနင်္လာနေ့မှာပဲအဖြစ်တင်ဝေဖန်လိုက်ပါတယ်သမ္မတဟာအတိုက်အခံ Democratic Party ဝင်တွေတရားဝင်ပြောင်းရွှေ့ဝင်ရောက်လာသူတွေနဲ့တခြားသူ့ရဲ့မူဝါဒကိုလက်မခံသူတွေစီကိုဥတီပြီးမကြာခဏပဲပြင်းပြင်းထန်ထန်ကြိုးကြမှုတွေလုပ်နေတာမို့ရလဒ်နေနဲ့ American လူမှုအတိုင်းဝန်းတွင်းမှာနည်းနည်းဆိုင်ဆိုင်ပြိုကွဲမှုတွေဖြစ်လာစေတယ်လို့နိုင်ငံရေးအတိုက်အခံတွေကသမ္မတ Trump ကိုဝေဖန်ဖြစ်တင်နေကြတာပါဒါမင်းနေနဲ့သမ္မတ Trump ကတော့အခုလိုနိုင်ငံတွင်းဒေါသတွေအကြီးအကျယ်ဖြစ်ပေါ်နေကြတာရဲ့အကြောင်းရင်းကမှန်ကန်မှုမရှိတဲ့သတင်းမှားတွေကိုသတင်းမီဒီယာတွေကရေးသားနေတာကအစိတ်ပိုင်းတစ်ခုအနေနဲ့ပါဝင်တယ်လို့ပြောပါတယ်သတင်းတူတွေထုတ်လွှင့်နေတဲ့မီဒီယာတွေဟာလူလူရဲ့ရန်သူအဖြစ်ဖြစ်ပြီးပုံမှန်နဲ့ထင်တာမြင်တာရန်လိုနေတာတွေကိုရက်ပြန်မှဖြစ်ကြောင်းနဲ့မှန်ကန်ပြီးမျှတာတဲ့သတင်းတွေကိုရေးကြမှာဖြစ်ကြောင်းသမ္မတ Trump ကသူ့ Twitter မှာရေးပါတယ်ဆိုရတဲ့လောက်ရက်တွေနဲ့အမျက်ဒေါသမျိုးတွေမြင်အောင်လုပ်မှာအချင်းချင်းသဟဇာတာမျက်နှာနဲ့ငြင်းကြဲစွာအားလုံးအတူခြုံတွဲနေနိုင်တယ်လို့လည်းရေးသားထားတယ်လို့သတင်းတူရောင်းနေအဆုံးတတ်ဖို့လည်းတောင်းဆိုပါတယ်သမ္မတ Trump ရဲ့ကြေကြာချက်တွေကြောင့်ဂျူးဖျားကြောင့်ပြစ်ခတ်မှုတွေ၊ပါရှက်ဘုံပုံမှုတွေ၊ပုံမှုတွေဖြစ်လာတဲ့ဆိုတော့သတင်းမီဒီယာတွေပြောဆိုရေးသားမှုတွေဟာတာဝန်မဲ့ရကြတယ်လို့သမ္မတ NGO ပြောခွင့်ရ Sarah Sanders ကသတင်းတောက်တွေကိုပြောပါတယ်။